ောတာရှင်များခင်ဗျာအမေရိကန်ထိုက်တန်းတန်တမာတဦးရဲ့ပြောဆိုချက်အရဆိုရင်ကုလသမဂ္ဂအရာရှိတွေဟာအီရန်နိုင်ငံမှာကျင်းပခဲ့တဲ့ဖွဲ့စည်းပုံဥပဒေပြည်လုံးကျော်စန္ဒခံယူပွဲရက်လက်တွေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီရလားဆိုတာစစ်ဆေးနေကြပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့အီရန်နိုင်ငံဆိုင်ရာညှိနှိုင်းဆောင်ရွက်သူတပ်အမတ်ကြီး James Jeffrey ကအခုလိုစစ်ဆေးမှုကြောင့်မဲဆင်းထုတ်ပြန်မှုကိုရဲအတော်ကြာနှောင့်နှေးသွားစေနိုင်တယ်လို့ပြောပါတယ်VOA Washington သတင်းတော့ Marilyn View ကသတင်းဆောင်မကိုကျွန်တော်ခင်ဗျားတို့ဆက်ပြီးတင်ပြပါသေး။ Washington သတင်းစာရှင်းလင်းပွဲမှာတာအမတ် Jeffrey ကပြီးခဲ့တဲ့စနေနေ့ကျင်းပခဲ့တဲ့ဖွဲ့စည်းပုံစန္ဒခါယူပွဲဟာဒီမိုကရေစီအတွက်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်တယ်လို့ဒီပိုင်းနဲ့မှာပဲရွေးကောက်ပွဲကိုနှောက်ယှက်ဖျက်ဆီးဖို့ကြိုးစားခဲ့ကြတဲ့အကြမ်းဖက်သမားတွေအတွက်တော့အမင်္ဂလာနေ့တစ်နေ့လို့ပြောပါတယ်။ပြီးခဲ့တဲ့ January လမှာကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲနဲ့နှိုင်းယှဉ်မဲ့ဆိုရင်အခုဖွဲ့စည်းပုံဥပဒေစန္ဒခါယူပွဲကိုအီရန်နိုင်ငံသားအ ਨੇ စုံတသန်းလောက်ပိုပြီးသွားရောက်မဲပေးခဲ့ကြကြောင်းဖွဲ့စည်းပုံဥပဒေမူကြမ်းကိုထောက်ခံမဲပေးသူဒါမှမဟုတ်ကန့်ကွက်မဲပေးသူ90ရာခိုင်နှုန်းကျော်တဲ့မဲယုံတွေကမဲစင်တွေကိုကုလသမဂ္ဂအရာရှိတွေကအခုစစ်ဆေးနေကြတာဖြစ်ကြောင်းပြောပါတယ်
There are additional checks that the UN is making now based upon and you've all seen the stories
ကုလသမဂ္ဂကထားတဲ့စစ်ဆေးမှုတွေအခုပြုလုပ်နေတာကိုခင်ဗျားတို့အားလုံးမြင်နေကြရမှာပါဒါဟာပုံမှန်စည်းကမ်းဖြစ်ပါတယ်မဲယုံတစ်ခုမှာထောက်ခံမဲဖြစ်စေကန့်ကွက်မဲဖြစ်စေ90ရာခိုင်နှုန်းကျော်ရမယ်ဆိုရင်မဲစင်းကိုထပ်ပြီးစစ်ဆေးရပါတယ်ဒီအတွက်ရဲ့အတွေ့အများကြီးတော့ပိုပြီးကြာသွားနိုင်ပါတယ်လို့သူကပြောသွားတာပါဇန်နဝါရီလလွှတ်တော်ရွေးကောက်ပွဲတဲ့စာရင်အခုဖွဲ့စည်းပုံစန္ဒခံယူပွဲမှာမယုံမသားမှုတွေပိုပြီးနှဲပါသွားတယ်လို့အမေရိကန်အရာရှိတွေကတွေးရှိခဲ့ရကြောင်းလဲတာမကြီးဂျက်ဖရီကပြောပါတယ်ဆွန်နီအာရအမြောက်အများကဖွဲ့စည်းပုံမူကြမ်းကိုကန့်ကွက်မဲပေးခဲ့ကြပြီးဆွန်နီကောင်းဆောင်တချို့ကလည်းမဲခိုးမှုတွေရှိတယ်လို့ဆွဆွဲခဲ့ကြပါတယ်။တာမတ်ဂျက်ဖရီကဖွဲ့စည်းပုံဥပဒေနဲ့ပတ်သက်ပြီးအီရတ်မှာအခုလိုအကျိတ်နဲ့ဆွေးနွေးငင်းခုန်ကြတာမျိုးဟာဒီမိုကရေစီစနစ်တခုမှာမျှော်လင့်ထားရမယ့်အရာတွေပါပဲလို့ပြောပါတယ်ခင်ဗျာ
။ Now you've said that people are polarized, people are arguing with each other, people are taking up positions. Some of that
လူတွေတယောက်ကဖြူဆိုရင်တယောက်ကအမဲပြစ်နေကြတဲ့အချင်းချင်းငင်းခုန်နေကြပြီးကိုယူဆကိုစုတ်ကိုင်းပြီးဘယ်သူမှအချော်မပေးကြဘူးစသဖြင့်ခင်ဗျားတို့ပြောကြတယ်တကယ်တော့အဲ့ဒါတွေဟာဒီမိုကရေစီနဲ့တခုမှဖြစ်ပျက်မြဲအရာတွေပါအထူးသဖြင့်တောကဖြစ်စည်းမှုတွေအများကြီးအောက်မှာကြုံရတဲ့နိုင်ငံတခုမှဒီလိုဖြစ်မှာပါပဲဒါဟာဆိုးရတဲ့နမိတ်ပုံတွေမဟုတ်ပါဘူးလို့သူကပြောသွားပါတယ်တာမတ်ဂျက်ဖရီကအီရတ်မှာရှိတဲ့တောင်းကျမ်းသူတွေဟာကမ္ဘာနဲ့ချီပြီးဖြစ်ပေါ်စေမဲ့ကြောက်စရာအိမ်မဲဆိုးတခုကိုအကောင့်တွေဖို့စ조사နေကြကြောင်းနဲ့အီရတ်နိုင်ငံရဲ့နိုင်ငံရေးဆိုင်ရာတိုးတက်မှုဟာအကျံဖဲမှုနှိမ်နှင်းရေးအတွက်အရေးပါလာတဲ့အရာတစ်ခုဖြစ်ကြောင်းအစသဖြင့်ပြောဆိုသွားပါတယ်ခင်ဗျာ The Voice of America